ဝေကောက်ခံသမ္မတဒေါ်နယ်ထရန့်ဆိုရတဲ့အနေနဲ့နေတိုမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ဝင်တွေအာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့မိတ်ဖက်ဖြစ်ဆက်ပြီးထိန်းထားဖို့နဲ့ဆီးရီးယားနိုင်ငံမှာစံဖတ်သမားတွေကိုချေမှုန်းပြီးပြည်ရင်းစစ်ဆုံးတောင်းလုပ်ဖို့ရုရှားနိုင်ငံကပြောထားတဲ့အတိုင်းတာဝန်ယူအောင်လဲလိုအပ်လိမ့်မယ်လို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိ တွေကိုအလေးထားပြောကြားတဲ့နေရာမှာအစိုးရအဖွဲ့ဝင်တခြားဝန်ကြီးတွေလိုပဲကာကွယ်ရေးဝန်ကြီးကာတာကလည်းသူ့ရဲ့မှတ်တမ်းမှာတင်ပြထားပါတယ်။သမ္မတအဖြစ်ထရန့်ကတာဝန်ယူခင်သတင်းနှစ်ပတ်လောက်လို့မှာပဲသမ္မတအိုဘားမားထံကစာတစောင်းအပါအဝင်ကြာတာပရင်းနေ့ကအစီရင်ခံစာထုတ်ပြန်တင်ပြခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားပိုင်ပြည်2014ခုနှစ်ကတုတ်သွင်းခဲ့တဲ့ပေါ်အမေရိကန်ကတုံ့ပြန်တဲ့အနေနဲ့ဒေသရင်းမှာပူတွဲစည်းရေးလေ့ကျင့်မှုတွေနဲ့ကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်နိုင်မဲ့ပစ္စည်းကိရိယာတွေတိုးမြှင့်ခဲ့တာတွေကိုလည်းဝန်ကြီးကာတာကအလေးထားတင်ပြခဲ့ပါတယ်။အမေရိကန်အနေနဲ့ယက်တီချက်ခိုင်မာပြီးအင်အားတောင့်တင်တဲ့မဟာမိတ်ဖြစ်တဲ့နေတိုးနဲ့ဆက်လက်ပြီးတော့ထိတွေ့ဆက်ဆံဖို့ဆက်လက်တိုးတက်မှုတွေရရှိအောင်လုပ်ဖို့နဲ့ဥရောပမှာရုရှားနိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုထောက်ခံပြီးရုရှားနိုင်ငံက2015ခုနှစ်နောက်ပိုင်းကစလို့ဆီးရီးယားမှာစစ်စင်ရေးတွေဆင်နွှဲခဲ့ရမှာပြည်ပခါဟာပုံမှန်အနေနဲ့ကြီးမားပြီးတော့အကြမ်းဖက်မှုတွေပိုများပြားလာတယ်လို့အချိန်ပိုကြာလာကြောင်းလည်းဝန်ကြီးကာတာကပြောဆိုခဲ့ပါတယ်။